2010ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံမှာတဘာဝဘေးဒဏ်ခံခဲ့ရတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာဘလောက်တိုးတက်မှုတွေရှိနေသလဲဆိုတာကိုသိနိုင်အောင်လို့ဘေးဒဏ်ပြန်လည်ထူထောင်ရေးကိန်းဂဏန်ကောက်ခံမှုတွေကိုစတင်ခဲ့ပါတယ်။ဂျာဗာကျွန်းအလယ်ပိုင်းမှာ2010ခုနှစ်တုန်းကမာရာဘီမီးတောင်ပောက်ကွဲခဲ့မှုနဲ့အရှေ့ဂျာဗာမှာရွှေနွန်တွေဖုံးလွှမ်းမှုကြောင့်ပျက်စီးခဲ့တဲ့နေရာတွေမှာစီးပွားရေးအရနလန်ထူမှုအခြေအနေဘလို့ရှိသလဲဆိုတာကိုကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့ထောက်ပံ့မှုနဲ့အစပြုဆောင်ရွက်တဲ့စစ်တမ်းကအဓိကအာရုံစိုက်ကောက်ခံမှာဖြစ်ပါတယ်။ရရှိတဲ့စစ်တမ်းတွေကနေပြန်လည်ထူထောင်ရေးအတွက်စီးပွားရေးကဏ္ဍအပေါ်ဘလောက်အာရုံစိုက်လှုပ်ဖို့လိုတယ်ဆိုတာကိုသိရမှာဖြစ်တယ်လို့အင်ဒိုနီးရှားသဘာဝဘေးဒဏ်စီမံခန့်ခွဲရေးဌာနဒုတိယညွှန်မှုဘန်ဘန်ဆူလစ်တီယာနိုကပြောပါတယ်စစ်တမ်းကောက်တဲ့အခါမှာအခြေခံအဆောက်အအုံတွေအိုးအိမ်နဲ့အလုတ်အကင်စတဲ့ကဏ္ဍ22မျိုးကိုခွဲပြီးတော့စစ်တမ်းကောက်ယူမှာဖြစ်ပါတယ်